โอเคอาเซียนไทยดีซุนเว่มากุลาตามกะตวยมูจงมิสเตอร์บังกีโมเนี่ยตะมราอุติ้งเซ็งโนตวยจ่าเลยสรเอาดีก๊องซองเนออุเยตวยส่งมูอตวยมาญมะยีเนี่ยปะตะปิรอติกะซุนเน่จ่าราชิบาเลยရှင
်กุลาตามกะตวยมูจงเนี่ยตวยได้เฉยมารอเราจะรู้ยีกอกปวยโหลลัดดีเตียนญัตตะสรจิบะနိုင်กระเดเฉยนี้เนี่ยยีกอกปวยยะละดีโหกองเทพอနိုင်มูเสร็จตัวซ้อมแม่เฉยนี้โหเราซุนุเลยเอานอกปิรุရှင်เนาะเราဒီမြန်မာနိုင်ငံရဲ့ဒီပြည်ပကြောင်းလေးကိစ္စတွေမှာကုလသမဂ္ဂကပါဝင်ကူညီခဲ့တဲ့အတွက်ကျေးဇူးတင်တဲ့ကြောင့်သမ္မတကြီးကပြောပါတယ်။ဘန်ကီမွန်ဘက်ကတော့ဒါသမ္မတကြီးရဲ့ထုတ်ဆောင်ချက်တွေကိုချီးမွမ်းပြီးတော့အရင်တော့ဆိုရင်မြန်မာနိုင်ငံဟာနိုင်ငံတကာအတိုင်းဝိုင်းကြားထဲမှာစိုးရိမ်ပူပန်စရာတစ်ခုဖြစ်ခဲ့တယ်။အခုချိန်မှာတော့မြန်မာနိုင်ငံဟာနိုင်ငံတကာအတိုင်းဝိုင်းထဲမှာစိုးရိမ်တွေကိုပြီးတဲ့ကိစ္စဖြစ်လာပြီးဒါမှမဟုတ်သမ္မတကြီးကိုချီးကျူးပါတယ်ဆိုတော့ပြောပါတယ်။
โอเคสอဒီလိုကိစ္စတွေအပြင်ရခိုင်ပြည်နယ်အရေးပေါ်အထူးဖြင့်ဘန်ဂါလီကိစ္စတွေနဲ့ပတ်သက်ပြီးတော့ဆွေးနွေးကြတာရှိပါလားရှင်ဟုတ်ကဲ့
ဒီဘန်ဂီဘုံဘက်ကတော့နာမည်လူမျိုးနာမည်ကိုထုတ်ခေါ်ပြောကြတာမရှိပါဘူးဒါပေမဲ့သူကဘာပြောလဲဆိုတော့ယခုရွေးကောက်ပွဲမှာမဲပေးခွင့်မရခဲ့တဲ့သူတွေလည်းနောက်ရွေးကောက်ပွဲမှာတော့မဲပေးခွင့်ရလိမ့်မယ်လို့မျှော်လင့်ပါတယ်လို့ပြောပါတယ်သမ္မတကြီးကတော့အဲ့လိုမဲပေးခွင့်နဲ့ပတ်သက်လို့ဒီရွေးကောက်ပွဲဥပဒေကိုပြင်ဆင်တာဟာအစိုးရလုပ်တာမဟုတ်ဘူးလွတ်တော်ကအစိုးရဥပဒေကြမ်းတင်သွင်းပြီးတော့လွတ်တော်ကပြင်ဆင်တာဖြစ်လို့ကြောင့်မလို့အစိုးရအနေနဲ့လွတ်တော်ရဲ့သုံးပြချက်တိုင်းလိုက်နာအကောင့်တွေပို့ပဲရှိတယ်။တကယ်လို့အဲ့ဒီဥပဒေကိုပြင်ဖို့လိုတယ်လို့ထင်လို့ရှိရင်နောက်ပေါ်ပေါက်လာတဲ့လွတ်တော်မှာပြောပါ။လွတ်တော်မှာအများစုကြားတဲ့လူတွေနဲ့ဆွေးနွေးပါလို့ပြောခဲ့ပါတ
ယ်။ဟုတ်ကဲ့ဒီကနေ့နေ့လည်းမှာပဲရုရှားနိုင်ငံရဲ့ဝင်ကြီးချုပ်နဲ့လည်းတည်တံ့တွေ့ဆုံနေဆိုတော့ဒီရုရှားနိုင်ငံဘက်ကပေါ့လေမြန်မာနိုင်ငံအပေါ်မှာသူတို့သဘောထားနဲ့ပတ်သက်ပြီးတော့ဝင်ကြီးတို့ဘာများသိခဲ့ရတာရှိလဲရှင့်
။ဒီရုရှားဝင်ကြီးချုပ်နဲ့တွေ့တဲ့အချိန်မှာတော့ကျွန်တော်တို့နိုင်ငံရဲ့ရေကောက်ပွဲကိုအောင်မြင်စွာကျင်းပနိုင်တဲ့အခြေအနေ။နောက်ရေကောက်ပွဲတော်ကာလမှာကျွန်တော်ဆက်ပြီးဆောင်ရမယ့်ကိစ္စအားဒီပြောပါရစေ။ပြီးလို့ရှိရင်တော့ကျွန်တော်တို့ရုရှားနိုင်ငံနဲ့မြန်မာနိုင်ငံဆက်ဆံရေးကိုပုံမပြစ်တင်နိုင်မဲ့လားလားလေ။နောက်ပြီးလို့ရှိရင်တော့သမ္မတကြီးကတော့ရုရှားနိုင်ငံနဲ့မြန်မာနိုင်ငံရဲ့စီးပွားရေးဖွံ့ဖြိုးတိုးတက်မှုနဲ့လူသွားအရင်းအမြစ်ဖွံ့ဖြိုးတိုးတက်ရေးမှာအနာဂတ်မှာလည်းဆက်ပြီးကူညီသွားဖို့တိုက်တွန်းနေတာရှိပါတယ်။ဘယ်လောက်ပါလဲ။
ဟုတ်ကဲ့ဆိုတော့သမ္မတဥဘာမနဲ့မနေ့ကတွေ့ဆုံစဉ်အတွင်းမှာရောမြမရေးနဲ့ပတ်သက်ပြီးတော့များဘယ်ကိစ္စတွေကိုအဓိကဆွေးနွေးကြတာရှိပါလဲရှင့်ဟု
တ်ဥဘာမနဲ့ရောဗျာကျွန်တော်ကဟိုအစည်းအဝေးအချိန်ကျလို့တီးကြားတွေ့ဆုံနိုင်ခြင်းမရှိပဲနဲ့အစည်းအဝေးကနေမှာပဲကျွန်တော်ချက်ပြီးဆွေးနွေးတာဖြစ်ပါတယ်ကျွန်တော်အဓိကကျွန်တော်တို့သုံးချက်ပြောပါတယ်တစ်ကတော့ဥဘာမကမြန်မာနိုင်ငံရဲ့လွတ်လပ်ပြီးတရားမျှတတဲ့ရွေးကောက်ပွဲကျင်းပနိုင်မှုပေါ်သမ္မတယူကုံပြူပါတယ်နောက်ပြီးလို့ရှင်တော့ရွေးကောက်ပွဲရလက်ဒီကိုသမ္မတအနေနဲ့ဈေးစားလိုက်နာပြီးတော့မှဒီအေးချမ်းစွာတာဝန်လွှဲကြောင်းလုပ်မဲ့အတွက်ဝန်တာလဲဆိုလို့ကျွန်တော်ပြောပါတယ်ပြောရှင်ဒေါ်ဆန်းစုကြည်နဲ့တွေ့ဆုံမှုရှိပါသလားလို့ပြီးပါတယ်။သမ္မတကြီးကတော့ဒါတွေ့ဆုံမှုရှိတယ်လို့ပြန်ပြောခဲ့ပါတယ
်။ဟုတ်ကဲ့ရှင့်။ဆိုဒီကနေ့ ASEAN အစည်းအဝေးအတွင်းမှာရောမြန်မာရေးနဲ့ပတ်သက်ပြီးတော့ဟိုဆွေးနွေးကြတာမျိုးများရှိပါလားရှင့်။ဟုတ်ကဲ
့။ရှိပါဗျာမြန်မာရေးနဲ့ပတ်သက်တော့တော့ဒီရွေးကောက်ပွဲနဲ့တောင်းရနိုင်မှုပေါ်မှာသမ္မတကြီးနဲ့မြန်မာနိုင်ငံဆိုးရမြန်မာပြည်သူတွေကိုအချီးကျူးကုန်ပြုတဲ့စကားတွေပဲကျွန်တော်တို့ပြောတာရှိပါတယ
်။ဟုတ်ကဲ့။ဆိုရွေးကောက်ပွဲအောင်မြင်မှုကြောင့်ဒီ ASEAN နိုင်ငံတွေပေါ့အထူးသဖြင့်တော့ဒီအစည်းအဝေးကိုတက်လာကြတဲ့နိုင်ငံခေါင်းဆောင်တွေနဲ့မြန်မာနိုင်ငံကိုဘယ်လိုစိတ်ဝင်စားမှုမျိုးတွေ့ရတာရှိပါလဲရှင်ဝင်ကြီးအနေနဲ့ဥပမာသူတို့စီးပွားရေးတွေဟလာနိုင်ငံဆက်ဆံရေးတွေတိုးမြင့်ဖို့အတွက်သူတို့ရှိမှာပို့ပြီးတော့စိတ်အားထက်သန်မှုပေါ့စိတ်ဝင်စားမှုပိုများတယ်လို့တွေ့ရလားရှင
်။အများစုကတော့ဗျာကျွန်တော်တို့မြန်မာနိုင်ငံရဲ့ဟလာပြီးခဲ့တဲ့9နှစ်တွင်မှာအတွင်ကူးပြောင်းရေးကိုအောင်မြင်ဆောင်နိုင်လို့ကြောင့်သူတို့ဝင်တာတယ်အဲ့နောက်မှလည်းကျွန်တော်တို့မြန်မာနိုင်ငံအနေနဲ့ဒီတည်ငြိမ်အေးချမ်းမှုကိုဆက်လက်ထိန်းသိမ်းပြီးတော့မှအတွင်ကူးပြောင်းရေးကိုဆောင်ရွက်သွားနိုင်လိမ့်မယ်။အာဆီယံမိသားစုအနေနဲ့ပုံမူတည်ငြိမ်အေးချမ်းတဲ့မြန်မာနိုင်ငံဖြစ်လာလိမ့်မယ်လို့ညွှန်တင်နေဆိုတဲ့သဘောမျိုးပဲသူတို့ပြောတာရှိပါတယ်။အသေးစိတ်တော့ပြောတာမရှိပါဘူး
။ဟုတ်ကဲ့။ဆိုဒီအာဆီယံဆွေးနွေးပွဲအတွင်းကမြန်မာနိုင်ငံအတွက်အကျိုးရလဒ်ဆိုရင်ရောဝန်ကြီးတို့ဘယ်လိုများသုံးသပ်မလဲရှင်။ဘယ်လိုဆက်သွယ်မှုတွေဘယ်လိုအကျိုးရလဒ်တွေရတယ်လို့ပြောနိုင်မလဲရှင်။ဟုတ
်ကဲ့။ကျွန်တော်တို့က2014မှာဥက္ကဋ္ဌလုပ်ခဲ့တဲ့ကော2015လွန်အာဆီယံအတိုင်းအဝန်းအတွက်လိုအပ်တဲ့အဲကျွန်တော်တို့အခြေခံမှုတွေကိုကျွန်တော်တို့သဘောတူအောင်လုပ်နိုင်ခဲ့တယ်။အခုမလေးရှားဥက္ကဋ္ဌတာဝန်ယူတဲ့အချိန်မှာကျတော့အဲ့ဒီအခြေခံမှုတွေကိုအခြေခံပြုပြီးတော့မှကျွန်တော်တို့အခုမနေ့ကညင်ကြခဲ့တဲ့ကွာလာလမ်ပူညင်ကြတဲ့2015အလွန်အာဆီယံအပိုင်းဝိုင်းနဲ့ပတ်သက်တဲ့အချက်အလက်တွေကိုထုတ်ပြန်ညင်ကြနိုင်ခဲ့တာပေါ့။ဒါမြန်မာနိုင်ငံအနေနဲ့ကတော့နောက်တဲ့အစိုးရအနေနဲ့အဲ့ဒီလမ်းပြမြေပုံကိုဆက်ပြီးတော့အကောင့်တွေဖော်ဖို့ပဲလိုပါတယ်။အဲ့ဒါကတော့ကျွန်တော်တို့ဒီနေ့ဒီအစည်းအဝေးမှာအဓိကဆောင်ရွက်ခဲ့တဲ့အချက်နဲ့ဒီမနက်ငါဆက်လို့ရမယ့်လုပ်ငန်းမျို
းဟုတ်ကဲ့အခု ASEAN ထိပ်သီးဆွေးနွေးပွဲအတွင်းမှာဒေတာရင်းကိစ္စတွေဘယ်လိုအဓိကဆွေးနွေးကြတာရှိပါလဲဥပမာဒီတောင်တရုတ်ပင်လယ်ကိစ္စကအဓိကကြမလားရှင
်အဲကျွန်တော်တို့ ASEAN နဲ့ဆွေးနွေးပွဲနိုင်ငံတွေတစ်ခုချင်းဆွေးနွေးတဲ့ထဲမှာတော့တောင်တရုတ်ပင်လယ်အကြောင်းကိုကျွန်တော်ဆွေးနွေးကြတာရှိပါတယ်အပြီးလို့ရှိရင်တော့ကျွန်တော်တို့အရှေ့အာရှထိပ်သီးဆွေးနွေးမှာတော့အဲဒီတောင်တရုတ်ပင်လယ်နဲ့ပတ်သက်လို့ငြင်းငြမ်းစွာဖြေရှင်းမှုတို့တယ်တောင်တရုတ်ပင်လယ်ကို မဆင်းရသုံးပြီးကျင်ရှောင်ကျင်ရမယ်ဆိုတဲ့ကိစ္စကတော့နိုင်ငံအများစုကလေးနဲ့ထားပြီးတော့ဆွေးနွေးကြတာတွေ့ပါတယ်
ဟုတ်ကဲ့ဝန်ကြီးအခုလိုဖြစ်ပေးတာကျေးဇူးအများကြီးတင်ပါတယ်ရှင်